မေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ဖြစ်လာတဲ့နယူးကောဆာဆာအမေရိကန်ဖွဲ့စည်းပုံဥပဒေကိုစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာ14လကြာလစ်လပ်နေတဲ့တရားသူကြီးနေရာအတွက် Conservatives တရားသူကြီးနယူးကောဆာဆာတင်းလာလေးမှာကြမ်းတစ်စာကျင်းဆိုပြီးတော့တာဝန်ယူခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် conservative တရားသူကြီး9ယောက် liberal တရားသူကြီး4ယောက်ဖြစ်သွားပြီမို့ကြားနာဆုံးဖြတ်မှုတွေပေါ်ဘလို့အကျိုးတရားမှုတွေရှိလာနိုင်ပါတယ်ဆိုတာကိုမတ်စုမြတ်မုံကစူးစီးတင်ပြပါလိမ့်မယ်ခင
်ဗျ Colorado ပြည်နယ်ပြည်ထောင်စုအယူခံတရားရုံးကတရားသူကြီးအသက်49နှစ်အရွယ် Neil Gorsuch ဟာ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ယောက်မြောက်တရားသူကြီးဖြစ်လာခဲ့ပါပြီ American အထက်လွှတ်တော်မှာပြီးခဲ့တဲ့တောက်စာနေ့ကမဲအများစုနဲ့အတီးပြုချက်ရခဲ့ပြီးတဲ့နောက်ဧပြီလ10ရက်တနင်္လာနေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကျန်းသစ်စာချိန်ဆခဲ့ပါတယ်။ဒီသားစုဝင်တွေနဲ့တိတက်ကျန်းကျင်ပွဲကိုတရားရုံးချုပ်မှာမနေ့အစောပိုင်းကလုပ်ခဲ့ပြီးတော့အများပြည်သူရှင်းမှောက်ပြုလုပ်တဲ့ကျန်းကျင်ပွဲကိုတော့အင်ဂျီတော်နှင်းစီစံမြက်ခင်းပြင်မှာနေ့လယ်ပိုင်းကကျင်းပခဲ့ပါတယ်။ American နိုင်ငံရေးမှာ Republican တွေရဲ့ကြီးမားတဲ့အောင်နိုင်မှုတစ်ခုလိုမြင်နိုင်တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကသူတမရစက်တန်ရက်တရားအတွင်းမှာအခုလိုခန့်အပ်နိုင်မှုအတွေ့ဂုဏ်ယူကြောင်းပြောကြားခဲ့ပါလေ။ဒီလူတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့လေတမရထရမ့်ကတိုက်တွန်းပါတယ်
။ Justice Gorsuch, you are now entrusted with the sacred duty of defending our Constitution.
တရားသူကြီး Gorsuch အနေနဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံကိုကာကွယ်ဆောင်ရှောက်ရမယ်ကြီးမြတ်တဲ့တာဝန်ကိုယုံကြည်စွာပေးအပ်ခံရပါပြီ။အမျှော်မြင်ရှိပြီးပေးမလိုက်ညတာတဲ့တရားသူကြီးတယောက်ဖြစ်ဖို့ဥပဒေအထက်ကမဟုတ်ပဲဥပဒေရင်းနဲ့အညီတာဝန်ထမ်းဆောင်ဖို့အမေရိကန်ပြည်သူတွေကိုယ်တိုင်သူတို့နဲ့ဆိုင်တဲ့ကိစ္စတွေမှာသူတို့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိအောင်ကာကွယ်ပေးဖို့အမေရိကန်တိုင်းနိုင်ငံလုံးကမျှော်လင့်ထားပါတယ
်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်လာတဲ့ Mr. Gorsuch ကလည်းအမေရိကန်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုစောင့်ထိန်ကာကွယ်သွားဖို့ကတိပြုခဲ့ပါတယ
် I will never forget that to whom much is given much will be expected and I promise youthat I will do all my powers permit to be a faithful servant of the constitution and laws
ကျွန်တော်ပေါ်ပြရလိုက်တဲ့တာဝန်ဟာဘလောက်ကြီးမားတယ်ဒီတာဝန်ကိုကျေပြီးအောင်ထမ်းဆောင်ဖို့ပျော်လင့်ချက်တွေဘလောက်မြင့်မားတယ်ဆိုတာကိုကျွန်တော်ဘရော့မှမေ့ထားမှာမဟုတ်ပါဘူးဒီနိုင်ငံရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးတစ္ဆာရှိစွာစောင့်ထိန်ကာကွယ်သွားမယ်လို့တစ္ဆာပြုပါတယ်
အင်ဂျီရောနှင်းစီစံမြက်ခင်းပြင်ကစံချိန်ပွဲမှာသူ့ကိုတစ္ဆာတိုင်ပေးခဲ့သူကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတယောက်ဖြစ်တဲ့အန်တိုနီကနေဒီဖြစ်ပါတယ်။မစ္စတာဂေါ့ဆစ်ရှင်းနေဖြစ်ခါစားတော့ကမစ္စတာကနေဒီစီမှာစရေးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ပူးပါတယ်။အခုတော့သူတို့နှစ်ယောက်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးတွေအဖြစ်အတူတာဝန်ထမ်းဆောင်ကြရတော့မှာဖြစ်ပါတယ်။တရားရုံးချုပ်မှာအမှုတွေကိုအပြန်အလှန်ကြားနာတဲ့ကာလရှေ့သတင်းပတ်မှာစတင်တော့မှာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်ကိစ္စတွေထဲမှာကိုယ့်ရဲ့အင်ရှင်မှာရက်နဲ့ကိုင်ဆောင်ခွင့်ပြုခွင့်ကိုအမေရိကန်ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ထဲမှာထည့်တင်မတင်ကိစ္စလိင်လူစုံတွဲတွေရဲ့မင်္ဂလာပွဲတွေမှာဝန်ဆောင်မှုပေးဖို့စီးပွားရေးလုပ်ငန်းတွေကငင်းပိုင်ခွင့်ရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ် Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ပါတဲ့နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေဘက်ကတမဲတာသွားပြီးမို့အရင်တုန်းကရှင်းမတိုးနောက်မဆုတ်ဖြစ်နေတဲ့အမှုတွေကိုလည်းပြန်လည်ချောင်းသာဆုံးဖြတ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်ရာသပ္ပံတရားသူကြီး၉ယောက်နဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်က Conservative တရားသူကြီး Antonin Scalia ကွယ်လွန်သွားပြီးကလေးကအခုမှသူ့နေရာကိုတရားသူကြီး Neil Gorsuch နဲ့အစားထိုးခန့်အပ်နိုင်တာဖြစ်ပါတယ်။ Kamala Harris Obama လက်ထက်ကအဆိုပြုခဲ့တဲ့ Liberal တရားသူကြီးကို Republican အများစုလွှမ်းမိုးထားတဲ့လွှတ်တော်မှာထပ်အပ်တဲ့မတင်ဆွေးနွေးတဲ့အဆင့်အောင်မရောက်ခဲ့ပါဘူး။Mr. Gorsuch ကိုအထက်လွှတ်တော်မှာမဲခွဲအတီးပြုတ်နိုင်ရေးအတွက်ကိုလည်း Republican အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမဲခွဲရဲ့စီကံကိုပြင်ဆင်ခဲ့ရတာပါပုံမှန်အားဖြင့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်နိုင်ဖို့အတွက်ထောက်ခံမဲ60လိုအပ်တာပါဒါပေမဲ့ဒီမိုကရက်အထက်လွှတ်တော်မှာအလုံးကကန့်ကွက်ခဲ့တာကြောင့်မဲ60မရနိုင်တဲ့အတွက်မဲအများအသာရရင်အတီးပြုတ်နိုင်တယ်လို့စီကံကိုပြင်ခဲ့တာဖြစ်ပါတယ်အခုတော့ Conservative တရားသူကြီးတယောက်ကိုခန့်အပ်နိုင်ပြီဖြစ်လို့သမ္မတထရမ့်ကတော့သူ့ရဲ့နိုင်ငံရေးအောင်မြင်မှုကြီးတစ်ခုအဖြစ်ဂုဏ်ယူပြောဆိုနေပါတယ်။ဒါပေမဲ့ဥပဒေအထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိစေရဘူးလို့စွတ်တော်ကြားနာပွဲတွေမှာ Mr. Gorsuch ကပြောကြားထားတာကြောင့်သူ့ရဲ့တရားရုံးအဆုံးအဖြတ်တွေကနိုင်ငံရေးအမြင်လွှမ်းမိုးမှုဘယ်လောက်ရှိသလဲဆိုတာစောင့်ကြည့်ရမယ်လို့နိုင်ငံရေးလေလာသူတွေကပြောနေကြပါတယ်ရှင်။